ိုင်းမြန်မာနယ်စပ်ကအွန်လိုင်းလိင်လယ်ခန်းတွေကိုချေမှုန်းဖို့အတွက်ကြားဖြန့်လုပ်ငန်းနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအထူးဖွဲ့ကိုဖွဲ့စည်းပြီးနှိမ်နင်းလုပ်ငန်းတွေစတင်အကောင့်ထဲပေါ်နေပြီလို့ကင်းနယ်ချမ်းဆောင်တပ်ဖွဲ့ BGF ပြောခဲ့ပြီးတဲ့နောက်မြောက်ရီကရွှေကုတ်ကုန်းမြို့မှာယာနဲ့ချီတဲ့နိုင်ငံခြားသားတွေကိုဖမ်းဆီးပါတယ်။ကြားဖြန့်လုပ်ငန်းတွေအခြေစိုက်တဲ့ရွှေကုတ်ကုန်းမြို့ရင်းက BGF တပ်ဖွဲ့တွေကလက်နက်တွေနဲ့ဝင်ရောက်လာပြီးဟိုတယ်ရီကက်ဆီနိုလောင်းကစားလုပ်တဲ့နေရာတွေစားတောက်ဆိုင်တွေငွေလဲစင်တာတွေကိုစစ်ဆေးခဲ့ပြီးတရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံခြားသား900တဲ့မနေ့ကိုဖမ်းဆီးပါတယ်။ယခုဖမ်းဆီးထားသူတွေကိုထိုင်းနိုင်ငံပဲပြန်လွှဲပြောင်းပေးမယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးအဖွဲ့ DSI ကတော့ကြားဖြန့်ကိစ္စနဲ့ဆက်ဆက်ပြီး BGF ခေါင်းဆောင်ဘိုးမူကြီးစောချစ်သူနဲ့ BGF ခေါင်းဆောင်နောက်နှစ်ဦးကိုဖမ်းဝရမ်းထုတ်ပေးဖို့ထိုင်းဆိုတာကိုတောင်းဆိုထားတာပါ။ပြီးခဲ့တဲ့ January ကတရုတ်ရုပ်ရှင်မင်းသားဝမ်ချင်းထိုင်းနိုင်ငံကိုလာရောက်လက်ပတ်ချင်းကြားဖြန့်ဂိုင်းတွေဖမ်းဆီးတဲ့ခံရတဲ့ဖြစ်မှာပအဝင်သူတွေလို့ယူဆတဲ့တရုတ်နိုင်ငံသား10ဦးကိုတရုတ်ကိုပြန်ပို့မယ်လို့လည်းထိုင်းဆိုတာကပြောပါတယ်။